ကုလသမဂ္ဂလုံခြုံရေးကောင်စီကကုလသမဂ္ဂအတွင်းရေးမှုချုပ်အစ်ရွေးကောက်တင်မြှောက်မှုအတွက်နောက်ထပ်မဲပေးတဲ့လုပ်ငန်းစဉ်ကိုစတင်လိုက်ပြီးမို့အတွင်းရေးမှုချုပ်အစ်ရွေးကောက်ပွဲကဒီကနေ့ဗုဒ္ဓဟူးနေ့မှာအဆုံးဖြတ်ပေးမယ့်နောက်ဆုံးအဆင့်ကိုရောက်ရှိသွားပြီဖြစ်ပါတယ်။အဖွဲ့ဝင်193နိုင်ငံပါကုလအထွေထွေညီလာခံမှအတည်ပြုပေးဖို့အတွက်အဖွဲ့ဝင်15နိုင်ငံပါကုလလုံခြုံရေးကောင်စီကကိုယ်စားလှယ်လောင်းတဦးကိုအဆိုပြုထောက်ခံပေးရမှာဖြစ်ပါတယ်။ကိုယ်စားလှယ်လောင်းစေဦးတို့အပေါ်ဖွဲ့ဝင်တွေရဲ့သဘောထားကိုခံမှန်းနိုင်ဖို့အတွက်ပြီးခဲ့တဲ့ဇူလိုင်လကစလို့လုံခြုံရေးကောင်စီကအလွတ်သဘောမဲဆန္ဒကောက်ယူမှု၅ချိန်လုပ်ခဲ့ပြီးဖြစ်ပါတယ်။၅ချိန်စလုံးမှာတော့အသက်68နှစ်ရှိပြီဖြစ်တဲ့ပေါ်တူဂီဝင်ကြီးချုပ်ဟောင်းအန်တိုနီယိုဂူတဲရက်စ်ကရှေ့ဆုံးမှာရှိနေပါတယ်။ဒီကနေ့လုံခြုံရေးကောင်စီရဲ့မဲဆန္ဒကောက်ယူမှုမှာသူအနိုင်ရမလားဆိုတဲ့အပေါ်မှာကွဲကွဲပြားပြားထွက်ပေါ်လာရင်တောင်မှပဲအတွင်းမှုချုပ်တေချာပေါက်ဖြစ်လာဖို့အာမခံချက်ကတော့မရှိသေးပါဘူး။ကုလလုံခြုံရေးကောင်စီရဲ့မဲခွဲ့မဲ့အစည်းအဝေးမှာတော့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံအတွက်မဲလက်မှတ်တွေကိုအယောင်တစ်မျိုးသတ်မှတ်အသုံးပြုမှာဖြစ်ပြီးတခြားအဖွဲ့ဝင်တွေအတွက်တော့အယောင်တစ်မျိုးခွဲမှာဖြစ်ပါတယ်။ဆန္ဒမဲတွေကတော့တစ်ချိန်နဲ့တစ်ချိန်တူမှာတော့မဟုတ်ပါဘူး။အမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှားနဲ့အမေရိကန်ပြည်ထောင်စုတခုခုတို့ကနေမထောက်ခံရင်တော့ကိုယ်စားလှယ်လောင်းတဲ့အနေနဲ့အတွင်းမှုချုပ်ဖြစ်ရေးရည်မှန်းချက်ကိုစွန့်လွှတ်ရနိုင်ပါတယ်။ဘသူအနိုင်ရမလဲဆိုတာကိုရှင်းရှင်းလင်းလင်းမဲခွဲမဆုံးဖြတ်နိုင်ခင်မှာပေချခံထားရတဲ့ကိုစလဲလောင်းတွေဘက်ကလည်းသူတို့ဖာတာနှုတ်ထွက်သွားနိုင်ပါတယ်အားလုံးရဲ့သဘောတူညီချက်နဲ့ကိုစလဲလောင်းတဦးရှင်းရှင်းလင်းလင်းထွက်ပေါ်လာတဲ့အခါမှာတော့လုံခြုံရေးကောင်စီကတရားဝင်မဲခွဲမှုကိုစတင်မှာဖြစ်ပါတယ်